တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခွန်ဘွဲဟာပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းခံ23ရာစုပင်လုံဒုတိယကြိမ်အစည်းအဝေးကိုပါဝင်တက်ရောက်ဖို့အတွက်နေပြည်တော်ကိုရောက်ရှိနေပါပြီ။ဒီတစ်ကြိမ်ကျင်းပမယ့်ညှိနှိုင်းခံမှာပထမဆုံးအကြိမ်တုန်းကမဖိတ်ကြားခဲ့တဲ့ TNLA ပလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့နဲ့ AA လို့ခေါ်တဲ့ရခိုင်တပ်ဖွဲ့တွေပါဝင်လာပြီးပလောင်တပ်ဖွဲ့ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်လမ်းစပွင့်ဖို့တက်ရောက်တာဖြစ်ကြောင်းထုတ်ပြန်ပါတယ်။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့တွေဟာတရုတ်အစိုးရကိုယ်စားလှယ်ရဲ့ဂျာဝင်ညှိနှိုင်းဆောင်ရွက်ပေးမှုအရအဖွဲ့ခုနှစ်ဖွဲ့လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကိုတက်ရောက်လာတာဖြစ်ပါတယ်အဖွဲ့ခုနှစ်ဖွဲ့ကခေါင်းဆောင်တွေပါဝင်တဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီဟာတရုတ်အစိုးရကစီစဉ်ပေးတဲ့တည်ထောင်လေရင်နဲ့ဒီနေ့ညနေ4နာရီလောက်မှာနေပြည်တော်ကိုဆက်ရောက်ခဲ့တာလည်းဖြစ်ပါတယ်PSLF TNLA ကပလောင်အဖွဲ့ရဲ့တွဲဘက်အတွင်မူနှစ်ဗိုလ်မှူးတာပန်လာကနေပြည်တော်ကိုရောက်ရှိပြီးတဲခိုရနေရအသွာလန်ခီးမှာရှိနေကြောင်းအခုလိုပြောပါတယ
်။ဟုတ်ကျွန်တော်လမ်းပေါ်မှာပဲရှိနေဖြစ်တယ်
။ FPNCC ကော်မတီအနေနဲ့အဓိကဆွေးနွေးမဲ့အချက်တွေကိုမေးမြန်းဖို့ထပ်မံစူးစမ်းခဲ့ပေမဲ့မအားလက်သေးကြောင်းသာပြန်ကြားပါတယ်။ပလောင်တပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားခဲ့ကြောင်းသူတို့အဖွဲ့အနေနဲ့ရက်တံပိတ်ဆို့နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလမ်းစာပွင့်ဖို့နဲ့တရုတ်ပြည်သူသမ္မတနိုင်ငံရဲ့မြစ်တရက်ခံချက်ကိုအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ဖို့အတွက် FPNCC ကိုယ်စားလှယ်နဲ့အတူညီလာခံကိုတက်ရောက်လာတာဖြစ်ကြောင်းဖော်ပြထားပါတယ်နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်စိုးကတော့နှစ်ဖက်ညှိနှိုင်းနိုင်ရင်ငြိမ်းချမ်းရေးလမ်းစပွင့်လာမှာဖြစ်ကြောင်းအခုလိုပြောပါတယ
်လမ်းစပွင့်မှုဆိုရှင်ဒီအဖွဲ့တွေခုနှစ်ဖွဲ့ပေါ့နော်သူရောက်လာပြီဒါညီလာခံတက်ပြီပဲဖြစ်စီသို့မဟုတ်ငြိမ်းချမ်းကော်မရှင်နဲ့ဆွေးနွေးပွဲဝင်အောင်မြတ်ချင်းဆိုင်တွေ့ပြီဆိုရင်ရှိလာမယ့်ညှိနှိုင်းလုပ်ငန်းစဉ်မှာဘယ်လိုပူပေါင်းဆောင်ရွက်နိုင်မလဲဘယ်လိုဆွေးနွေးမှုတွေဆက်လုပ်သွားနိုင်မလဲဆိုတဲ့အဖြစ်ရှာနိုင်မယ်ဆိုရင်တော့ညီငယ်လမ်းစပွင့်သွားမယ်လို့ပြောလို့ရပါတ
ယ် UWSA ဝါတက်ဖွဲ့ဌာနချုပ်ပန်ခမ်းမှာကျင်းပတဲ့အစည်းအဝေးအပြီးမှာတော့တရုတ်နယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာမြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကို NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ပြင်ပကနေဆောင်ရွက်မှာဖြစ်ကြောင်းနဲ့အစိုးရနဲ့ဆွေးနွေးဖို့ FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကိုဖွဲ့စည်းခဲ့ကြောင်းထုတ်ပြန်ပါတယ်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တက်မရော်ကတော့ NCA လမ်းကြောင်းအတိုင်းဆောင်ရွက်မှာဖြစ်ကြောင်းသဘောထားထုတ်ပြန်ထားတာပါ။ဦးမောင်မောင်စိုးကဒီချက်တွေပေါ်မှာနှစ်ဖက်ဆွေးနွေးအဖြေရှာဖို့လိုအပ်နေကြောင်းပြောပါတယ
်။နှစ်ဖက်စလုံးမှာပထမတူညီထားတဲ့အချက်တွေကအရင်ကတည်းကအခြေခံပြည်내ဆင့်အပြစ်ခတ်ရစေလို့မယ်ဒါတူတယ်။ဒုတိယအဆင့်ပြည်တော်စုအဆင့်လက်မှတ်ထိုးရေးလို့မယ်ဒါလည်းတူတယ်။နောက်တတိယအဆင့်မှာဒီဘက်က NCA ထိုးမယ်ဘက်ကမထိုးဘူးဖြစ်သွားတယ်။အဲ့တော့အဲ့ဒီနှစ်ဖက်မြန်မာချင်းဆိုင်ပြီး NCA ဘာကြောင့်ထိုးဖို့လိုလဲ ဘာကြောင့်ထိုးမလို့လဲဆိုတာပုံမှန်နေတဲ့အခြေရှာဖို့လိုတယ်။အဲ့ဒါသဘောဝိုင်းပေါ်မှာလည်းရအောင်နော်။အဲ့ဒါကိုဆွေးနွေးမှလည်းကျွန်တော်တို့ကရှင်းစမ်းအဖြေထူရနိုင်။ဒီဘက်ကလည်း NCA တိုင်းသွားမယ်ဆိုရက်နေပြီးတော့ဟိုဘက်ကလည်း NCA တိုင်းမသွားဘူးဒီတိုင်းရက်နေတယ်။နှစ်ဖက်ဆွေးနွေးမှုမရှိရင်တော့ဒါဘာမှပြည်လဲမှုမရအောင်
လောလောဆယ်လာရောက်တဲ့ FPNCC ကိုယ်စားလှယ်အဖွဲ့မှာ UWSA အဖွဲ့ကဦးပေါ့ယိုကြီးနဲ့ဦးကျောက်ကော်အန် KIO အဖွဲ့ကဗိုလ်ချုပ်ကြီးအင်ပန်လာ NDAA ခေါ်မိုင်းလာအဖွဲ့ကဦးစံပေးနဲ့ဦးစံလူ TNLA ပလောင်အဖွဲ့ကဗိုလ်မှူးချုပ်တက်ချုပ်ကြားနဲ့ဗိုလ်မှူးတပန်လာ AA ခေါ်ရခိုင်အဖွဲ့ကဒေါက်တာညူထွန်းအောင်တို့ပါဝင်တက်ရောက်ကြောင်းကနဦးတရင်ရရှိပေမဲ့တခြားအတီးပြူချက်တော့မရသေးပါဘူးAA အဖွဲ့ကတရင်ထုတ်ပြန်ရမှာညီလာခံကိုတက်ရောက်လာတာတရုတ်နိုင်ငံရဲ့မြစ်တရက်ခံချက်ကြောင့်ဖြစ်ကြောင်းနဲ့ညီလာခံကိုတက်ရောက်လာတဲ့အခြားရခိုင်အဖွဲ့စည်းရေးပါတီတွေအနေနဲ့လည်းရခိုင်လူထုသဘောထားမပါဘဲသဘောတူညီချက်တွေကိုလက်မှတ်မြေထိုးဖို့အတွက်တိုက်တွန်းထားပါတယ်လောလောဆယ်မှာတော့ UNFC ခေါ်ထိုင်းမြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေကတော့23ရာစုပင်လုံးဒုတိယအစည်းအဝေးကိုတက်ရောက်မှာမဟုတ်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်